ဘရာဇီးနိုင်ငံရဲ့လက်ရဆုံးဝါဒီသမ္မတဟောင်းဂျေယယ်ဘော့ဆိုနာရိုဟာအမေရိကန်နိုင်ငံမှာ3လကြာခိုးလုံခဲ့ပြီးနောက်ကြာတာပြင်းတွေကနေရပ်ပြန်ရမှာမြို့တော်ဘရာဇီးလီးယားလေဆိပ်မှာသူ့ကိုအားပေးထောက်ခံသူယာနဲ့ချီကျူးဇူးခဲ့ပါတယ်ဘော့ဆိုနာရိုဟာမနစ်ကအော်တိုဘာလရွေးကောက်ပွဲရှုံးနိမ့်ခဲ့မှုကိုလက်မခံပါဘူးအခုသူဟာအာနာယလက်ဝဲသမ္မတလူးဝစ်လူလာဆီလ်ဘာကိုစန့်ကျင်တဲ့အတိုက်ခံအုပ်စုကိုဥဆောင်ပွဲရှိတယ်လို့သူရဲ့ Liberal Party PL ပါတီကတာဝန်ရှိသူတွေကပြောဆိုပါတယ်အသက်68နှစ်အရွယ်လူကြိုက်များတဲ့နိုင်ငံရေးသမားဘော့ဆိုနာရိုရဲ့ကြော်ကြားမှုနဲ့ Liberal Party PL ဟာဘရာဇီးကွန်ဂရက်မှာနေရာအများစုရယူထားနိုင်ပါတယ်ဒါပေမဲ့ဘော့ဆိုနာရိုကတော့အမေရိကန်နိုင်ငံအော်လန်ဒိုမြို့မှာလေရင်ပေါ်မတက်မီမီဒီယာတွေကိုဖိချားရခဲ့ရမှာသူ့ရဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုရှော့ဖြေခဲ့ပါတယ် Liberal Party ရဲ့ဒေသဆိုင်ရာရွေးကောက်ပွဲနဲ့မဲဆွယ်မှုတွေကိုကူညီသွားပြီးသူ့ရဲ့အတွေ့အကြုံကိုအသုံးချမှလို့သာပြောဆိုခဲ့ပါတယ်